ထိုင်းနိုင်ငံမှာရှိကြတဲ့ရွှေပြောင်းအလုသမားတွေအတွေ့ထိုင်းအလုသမားဝန်ကြီးဌာနကနေထိုင်ခွင့်တက်တန်းတိုးပေးတာကိုနောက်ထပ်3လတိုးမြှင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းအလုသမားတွေဘက်ကတက်တန်းတိုးနိုင်တဲ့အရေးအတွက်ကတော့အတော်လေးကိုနှဲပါနေတယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်။
ဖေဖော်ဝါရီလအတွင်းလုပ်ခဲ့တဲ့ထိုင်းအစိုးရအဖွဲ့ရဲ့ပုံမှန်အစည်းအဝေးမှာထိုင်းလူ့သမားဝန်ကြီးဌာနကတင်သွင်းလာတဲ့အဆိုပြုချက်နှစ်ရပ်လုံးကိုထိုင်းအစိုးရအဖွဲ့ကအတည်ပြုလိုက်တယ်ဆိုပြီးထိုင်းလူ့သမားဝန်ကြီးစုချက်ချွန်ကလင်ကပြောပါတယ်ဒီအဆိုပြုချက်တွေထဲမှာတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့ရွှေပြောင်းအလုပ်သမားတွေအတွက်ထိုင်းအစိုးရကအလုပ်လုပ်ခွင့်တက်တန်းတိုးတာနိုင်ငံကူးစာအုပ်လုပ်တာဗီဇာတုံးရိုက်နှိပ်တဲ့လုပ်ငန်းစဉ်တွေကိုနောက်ထပ်မေလအထိလုပ်နိုင်ဖို့နောက်ထပ်3လလောက်အချိန်တိုးပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ
်ဗီဇာတို့ဘာတို့ဒီတက်တန်းတိုးဖို့အတွက်ကိုအချိန်ကမရတော့လေအထောက်ထားစာအုပ်ကအချိန်မီမထုတ်နိုင်တဲ့အခါကျတော့နောက်တခြားသောအကြောင်းအကြောင်းတွေပေါ့လေအဲ့လိုတွေဖြစ်နေတဲ့အတွက်ကြောင့်မို့ဒီအရင်တော့ကြောင်ကြားထားတဲ့အရာဆိုလို့ရှိရင်ဒါ73နှစ်ပြီးရင်ဇလန်အကုန်လုံးအပြီးပြီပေါ့နော်ဟိုဒါနောက်ဆုံးဆိုပြီးလောက်ထားတာလေအဲ့ဒါကိုစက်ညာတဲ့အနေနဲ့ပေါ့ဗျာသူကတက်တန်းတိုးတဲ့ကာလကိုနောက်ဆုတ်ပေးလိုက်တာအဲ့တက်တန်းတိုးတဲ့ဆိုတဲ့နေရာမှာလေသူကနှစ်ခုရှိတယ်တစ်ခုကကြတော့ဒီအထောက်ထားနဲ့ပတ်သက်ပြီးတော့ဗီဇာတို့ဘာတို့ယူဖို့အတွက်ကိုနောက်ဆုတ်ပေးထားတာအဲ့ဒီလုပ်ငန်းရှင် process ကြီးလုပ်ဖို့အတွက်ကိုနောက်ဆုတ်ပေးထားတာဒါပေမဲ့အလုပ်ရှင်ကဒီ3ရက်နေ့နောက်ဆုံးမှာသူ့အလုပ်သမားရဲ့စာရင်းကိုသွင်းလို့သွင်းထား3ရက်နေ့ည12နာရီမတိုင်ခင်မသွင်းထားရင်အဲ့ဒီခုနပြောတဲ့အလုပ်သမားရဲ့အထောက်အထားအဲ့ဒါဟိုဖြစ်သွားပြီပေါ့ဟိုတရားမဝင်ပြန်ဖြစ်သွားတာပေါ့
ထိုင်းနိုင်ငံမှာတရားမဝင်နေထိုင်နေတဲ့သူတွေကိုအထောက်အထားလက်မှတ်အဖြစ်ထိုင်းအစိုးရကပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်တွေလုပ်ပေးပါတယ်ဒီလက်မှတ်လုပ်ဖို့အတွက်ပွဲစားရုံးတွေကနေတွားလုကြရတဲ့အခါမှာပုံမှန်ကုန်ကြစရိတ်ဘတ်ငွေ 9,000 ကနေစုစုပေါင်းကုန်ကြငွေဘတ်ငွေ 10,000 ကျော်ထိရှိပါတယ်။အဲ့ဒီလက်မှတ်ဟာဖေဖော်ဝါရီလ13ရက်နေ့မှာတက်တန်းမတိုးဘူးဆိုရင်တက်တန်းကုန်ဆုံးသွားမှာဖြစ်ပါတယ်။နောက်ထပ်ကုန်ကြစရိတ်ကတော့တက်တန်းတိုးတဲ့ကုန်ကြစရိတ်အနည်းဆုံးဘတ်ငွေ 9,000 ကနေမြန်မာတက်ရုံးကလုတ်ပေးတဲ့ CI လို့ခေါ်တဲ့မီသူမီဝါဖြစ်ကြောင်းအထောက်အထားစာအုပ်လုတ်တဲ့အစင်လောက်ထိဆိုရင်တော့ဘတ်ငွေ 10,000 ကျော်ကျော်အထိကုန်ကြတာပါ။အလုပ်သမားတွေဘက်ကတော့အလုပ်လုပ်ခွင့်လက်မှတ်၊ကျန်းမာရေးအာမခံ၊ဗီဇာချင်း၊ CI စာအုပ်လုပ်ဖို့စတာတွေအပြင်ပွဲစားကားအဖြစ်လည်းအခကျင်းငွေတွေပေးနေရတာပါ။ဒီအတွက်အလုပ်ကိုင်မကောင်းတဲ့မြန်မာအလုပ်သမားတွေဟာတက်တန်းမတိုးနိုင်တဲ့အခြေအနေတွေကိုရင်ဆိုင်နေရပါတယ်။ထိုင်းအစိုးရကတော့လက်ရှိမှာဖေဖော်ဝါရီလ13ရက်နေ့အတွင်းစာရင်းပေးသွင်းထားဖို့နှိုးဆော်ထားပါတယ်။
လူတို့ဒီရက်ကနောက်ဆုံးပဲဒီရက်တော့လည်းမမတင်နိုင်ဘူးဆိုလို့ရှိရင်မရဘူးဆိုတဲ့ဟာမျိုးတော့မဖြစ်တော့ဘူးကွာဒီရက်တော့တွင်းကိုစရင်ရင်တွင်းတာအဲစရင်တွင်းလာပြီးတော့ဒီ9လပိုင်း15ရက်နေ့တော့တွင်းမှာမှကျန်တဲ့လောက်ပြရှိတဲ့အဆီဇင်တွေကိုဆက်ပြီးတော့လုပ်ပေါ့နော
်2023ခုနှစ်ဖေဖော်ဝါရီလ9ရက်နေ့အချက်အလက်ရလူတစ်ပန်းရောင်ကတ်လုတ်ထားတဲ့လုတ်သားဥယျဟာ2တန်းခွဲနီးပါးရှိပြီးတက်တန်းတိုးအလုပ်လုပ်ခွင့်လက်မှတ်ကြီးပေးသွင်းထားတဲ့ဥယျာဉ်ကတော့4သိန်းကျော်သာရှိနေတာပါ။နောက်ထပ်တက်တန်းတိုးဖို့အတွက်လူဥယျာဉ်2သန်းကျော်ကျန်နေသေးတယ်ဆိုပြီးအလုပ်သမားဝန်ကြီးကဆိုပါတယ်။မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် CI ပြုလုပ်ရန်ကျန်နေသေးတဲ့မြန်မာလုပ်သားဥယျာဉ်ကလည်း3သိန်းခန့်ကျန်နေသေးတယ်လို့လည်းဆိုပါတယ်။ CI စာအုပ်လုပ်နိုင်ဖို့အတွက်ထိုင်းလုပ်သမားဝန်ကြီးဌာနကစမောစခွန်၊စမောပရာကန်၊ချွန်ဘူရီ၊ရနောင်းစတဲ့ခရိုင်လေးခုမှာနောက်ထပ်စင်တာ၄ခုလောက်ထပ်ဖွင့်ပေးပြီးအလားတူလုပ်ငန်းစဉ်တွေလုပ်ဖို့အတွက်နောက်ထပ်အချိန်၃လပေးထားပါတယ်။ဘလို့ပဲအချိန်တွေပေးထားမြန်မာအလုပ်သမားတွေကတော့စားဝတ်နေရေးအခက်အခဲနဲ့အလုပ်ကိုင်မရှိတာတွေကြောင့်အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးတာတွေ၊ CI စာအုပ်လုပ်နိုင်တဲ့ဥယျာဉ်ကတော့အတော်နှေးပါနေသေးတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင်။